မြန်မာနဲ့မြေပြင်ဆက်သွယ်ရေးဘင်္ဂလားဒေ့ရှ်နဲ့ပင်လယ်ပြင်ဆက်သွယ်ရေးတွေဟာဗီယက်နမ်နဲ့ဖိလစ်ပိုင်အထိကုန်သွယ်ရေးပမာဏကြီးကြီးမားမားဖြစ်ပေါ်လာအောင်လမ်းကြောင်းဖွင့်ပေးနိုင်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီး S. Jayshankar ကပြောပါတယ်။နဒီ3အာရှမြစ်ဆုံများနှစ်ရက်ကြာတည်တံ့ဆွေးနွေးပွဲမှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာပါ။အဲ့ဒီလိုသာဆောင်ရွက်နိုင်ရင်ဂျပန်အာဆီယံတိုင်းပြည်တွေနဲ့တွဲပဲလုပ်ကိုင်နေတာတွေကိုသာမကအခုဆောင်ရွက်နေတဲ့ Indo-Pacific စီးပွားရေးမူပေါင်းကိုလည်းတကယ့်ကိုတမူကွဲစေလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။1965ခုနှစ်ခရီးကရှိခဲ့တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယအနှစ်ပြည်တော်ကြားယထာလနေ့ကိုပြန်လည်ဖော်ထုတ်တာနဲ့စတင်နိုင်တယ်လို့ဝန်ကြီးကတင်ပြသွားပါတယ်။အထူးသဖြင့်အိန္ဒိယအရှေ့မြောက်ဒေသအာတမ်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်အစားဆက်ထားတဲ့ယထာလန်ကိုတိုးချဲ့ခင့်မိအောင်ဆောင်ရွက်သွားဖို့သူကပြောပါတယ်။ဒါအပြင်နေဆက်ဖြတ်လျှက်စစ်တအားချိတ်ဆက်မှုနဲ့ဒီဂျစ်တယ်ဆက်သွယ်ရေးအခြေခံအဆောက်အအုံတွေတည်ဆောက်ရေးကိုလည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးကထက်သွင်းဆွေးနွေးသွားခဲ့ပါတယ်။အိန္ဒိယနိုင်ငံအာတမ်ပြည်နယ်မြို့တော်ဂွာဟာတီမှာတောက်ကြနေ့ကစပြီးနေ့ရက်ကြာကျင်းပတဲ့ဒီဆွေးနွေးပွဲကိုအိန္ဒိယနိုင်ငံသားဝန်ကြီးနဲ့တခြားအိန္ဒိယအစိုးရတာဝန်ရှိသူတွေအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Mamun နဲ့ထိုင်းနိုင်ငံသားဝန်ကြီးတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။